မြန်မာနိုင်ငံမှာဆေးရနာသိမ်းယူထားမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေကိုမန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေရှိခဲ့ပေမဲ့လည်းဒီနေ့နိုင်ငံအနှံ့မှာရှိတဲ့မြို့တွေမှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်မြောင်းပြမြို့မှာတော့ဒီဆန္ဒပြသူတွေအပေါ်မှာဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်မြောင်းပြမြို့မှာဆန္ဒပြသူတွေကိုရဲကပြစ်ခတ်လူစုခွဲတံတွေဖြစ်ပါတယ်မြကြီးနာမြို့မှာလည်းအခုညအတန်းလွှင့်ခံဒီအချိန်မှာဒီလုံခြုံရေးကစပြီးတော့အင်အားသုံးလူစုခွဲပါတယ်အခုထိဒီအကြမ်းဖက်ပြစ်ခတ်လူစုခွဲတာတွေဖြစ်နေပါတယ်ဟင်္ဒနာမြို့မှာလည်းဒီဖမ်းခံထားရတဲ့ဆန္ဒပြចောင်းသားတွေကိုပြန်လွှတ်ပေးဖို့အတွက်ပြည်သူတွေညာပိုင်းအထိစူဝေးတောင်းဆိုခဲ့ကြပါတယ်။အခုနောက်ဆုံးချိန်ထိသိရတာကတော့တောင်းဆိုသူတွေနဲ့လုံခြုံရေးကြားမှာတင်းမာနေပါတယ်။ရန်ကုန်မြို့အပါအဝင်တခြားမြို့တော်တော်များများကတော့ဆန္ဒပြမှုတွေဟာငြင်းငြင်းချမ်းချမ်းရှိပါတယ်။ထူးခြားတာကတော့လှည့်လည်ချီတဲ့ဆန္ဒပြမှုတွေအပြင်ယာယီထိုင်သပိတ်ပုံစံဆန္ဒပြမှုတွေကိုလည်းပုံမြင်တွေ့လာရပါတယ်။ရန်ကုန်မြို့ရန်ကင်းမြို့နယ်ကဗဟိုဘဏ်ရှိမှထောင်နဲ့ချီတဲ့ဆန္ဒပြသူတွေဒီကနေ့ယာယီထိုင်တဲ့ဘိတ်လုပ်ပြီးတော့ဒီဗဟိုဝန်ထမ်းတွေဗဟိုဘဏ်ကဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ် CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဆရာဝန်တွေဆေးဝန်ထမ်းတွေအင်ဂျင်နီယာတွေစတဲ့ဝန်ထမ်းအများစုကတော့ဒီနိုင်ငံခြားတန်ရုံးတွေရှေ့ကိုလှည့်လည်ဆန္ဒပြကြပါတယ်အရင်တုန်းကရန်ကုန်မြို့လယ်စုလီမှာဒီဆန္ဒပြသူတွေဆုံရက်လိုမျိုးဖြစ်ခဲ့ပေမဲ့လည်းဒီနေ့မှာတော့ American တန်ရုံးရှေ့မှာစုသူတွေပို့ပြီးတော့များပါတယ်American တန်ရုံးရှေ့မှာယာယီထိုင်းတဲ့ဘိတ်ဆန္ဒပြခဲ့တဲ့ဆရာဝန်တယောက်ကဘာကြောင့်အခုလိုတန်ရုံးတွေစီလှည့်လည်သွားခဲ့တယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။အများစုသွားကြတာတော့ US ပေါ့နော် US တန်ရုံးရှေ့မှာဆိုပြီးအများဆုံးပဲ။ဒါကတော့ US ကတော့ကျွန်တော်တို့ကကိုယ်လေးကို support လုပ်မဲ့နိုင်ငံအနေနဲ့ကျွန်တော်တို့သွားကြတာပေါ့နော် US တန်ရုံးကတော့အများဆုံးပဲ။ပြီးတော့သွားကြတာကတော့ကြားရှိနေတယ်။ရုပ်တန်ရုံး၊ရုပ်တန်ရုံးကြီးဆိုလည်းအများကြီး။ဒီလိုအင်ဒီယာတန်ရင်သွားကြတယ်မနေ့ကမြောက်ကလေးကသင်္ကေတတန်ရင်လေးသွားကြတယ်ဘာလို့ပြောချင်လဲမက္ကဆီကို international community ရောက်အောင်လို့ support ဆန္ဒပြတယ်ပေါ့နော်တန်နိုင်ပြီဒီမှာတော့အင်္ဂလိပ်လိုစာတမ်းလေးကြီးရင်အဲ့ဒီကနေမှ international community ကိုရောက်အောင်လို့ message လေးပို့တယ်ပေါ့နော်တချို့တန်ရင်တွေမှာဆိုတော့သူတို့တက်ကထွက်လာပြီးတော့ခရင်းရပြီးလည်းရှိတယ်ပေါ့နော်
ရန်ကုန်မြို့မန္တလေးမြို့ဆန္ဒပြပွဲတွေမှာတန်ဃာတော်တွေလည်းပါဝင်ချီတက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာတရုတ်အစိုးရပါဝင်ပတ်သက်နေတယ်ဆိုတာမှတ်မှန်တယ်လို့မြန်မာနိုင်ငံတွင်ကဒီလက်ရှိနိုင်ငံရေးအခြေအနေတွေဟာတရုတ်အစိုးရလိုလားတဲ့အခြေအနေမျိုးလုံးဝမဟုတ်ပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကပြောကြားပါတယ်။မြန်မာသတင်းမီဒီယာတချို့ရဲ့မေးမြန်းချက်ကိုတရုတ်သံအမတ်ကြီးချန်ခိုင်ကစာနဲ့တုံ့ပြန်ဖြေကြားတာကိုတရုတ်သံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ပြစ်ခတ်ရိုက်နှက်ဖမ်းဆီးတာတွေတချို့မျိုးတွေမှာရှိခဲ့ပါတယ်အဲ့ဒီလိုမျိုးတခြားမျိုးတွေမှာအကြမ်းဖက်နှိမ်နင်းတာကြောင့်ဆိုရင်ပြီးတော့လမ်းပေါ်ထွက်မလာတာမျိုးမလုပ်ကြဖို့အတွက်ဆန္ဒပြလူငယ်တွေကလည်းတိုက်တွန်းနေပါတယ်သူတို့ရဲ့အနာဂတ်အတွက်ဆန္ဒထုတ်ဖော်ဖို့အရေးကြီးတယ်လို့ရကုံမျိုးကအင်ဂျင်နီယာလူငယ်တယောက်ကအခုလိုပြောပါတယ
်ထပ်ပြီးတော့ပါဝင်နေတယ်လုံးဝအားမရောပါသေးဘူးဒါဆိုညီမတို့လူငယ်တွေညီမတို့ကျောင်းသားတွေညီမတို့ကအနာဂတ်တွေရှိတယ်ငါတို့ဒီစစ်ဆေးရတာကျွန်တော်တို့ကလုံးဝကြားမခံနိုင်ဘူး။ဒါဆိုညီမတို့တွေပါဖို့ကောင်းမှတင်တယ်။အားကြောင့်ဟိုလုံးဝဒီအပိုင်းတွေမှာဘာမှထူးတန်းတာမရှိတော့လုံးဝဒီမှာအားမရပါသေးချင်။
အနုပညာမြန်နိုးတဲ့လူငယ်တချို့ကလည်းစူးစီးပြီးတော့ဒီသူတို့တက်ကြွနဲ့ဒုရိယာရီတိခတ်သူတို့ရေးဖွဲ့ထားတဲ့တော်လန်ရေးဆိုတဲ့သချင်းသစ်ကိုတီဆူဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဂီတာနဲ့အာနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်တွေကတယောက်ကတော့သူတို့ရေးဆက်ထားတဲ့သချင်းရဲ့လေးနက်မှုကိုအခုလိုရှင်းပြပါရယ်။
ညီမတို့ရဲ့ဟိုညီမတို့ဒီလူငယ်တွေရဲ့အယိုးတဲ့အသွေးရဲ့အသားရဲ့ကဒီအာနာရှင်တွေကြာဆုံးဖို့ညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့အိပယ်ပါ။
အခုလိုမျိုးဒီအနာဂတ်အတွက်နိုင်ငံအနှံ့ဆန္ဒပြတောင်းဆိုနေကြချိန်မှာပဲနေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံထုတ်ဆစ်ဆေးပါတယ်။ဒေါက်ဆန်းစုကြည်အပေါ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးရန်ဒီရဲ့စီမံမှုဥပဒေပုံမှန်25နှစ်ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။ နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားထားပါတယ်အသေးစိတ်ကိုရှင်းလင်းထုတ်ပြန်တာလုပ်မယ်လို့လည်းဆိုပါတယ်ဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတချို့ကလည်းဆရာနာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါန်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်စွဲချက်တင်မှုတွေလှုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ်သူတို့တစ်ယောက်လုံးဒီဖန်စီခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ February 1ရက်နေ့အာနာသိမ့်ယူပြီးတဲ့နောက်ပိုင်းဆက်အာနာသိမ့်မှုစန့်ကျင်သူ420ကျော်ဖန်စီခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင် AAPP ကထုတ်ပြန်ထားပါတယ်ဒီမြန်မာနိုင်ငံမှာအင်တာနက် online ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်မဲ့ cyber ဥပဒေတစ်ခုထုတ်ပြန်ပေးဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းက track ခဲ့ပေမဲ့အဲ့ဒီဥပဒေအစား electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြဋ္ဌာန်းပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမိန့်နဲ့ February 15ရက်နေ့နေစွဲနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်ကအာဏာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်မံပြောပါတယ်မဲဆင်းအမှားတွေကြောင့်မဲမတမာမှုတွေရှိနိုင်တာမို့အာဏာလွှဲယူရတာဖြစ်တယ်ဆိုပြီးတော့တခါရွေးကောက်ပွဲတစ်ကိုကျင်းပပြီးတော့အနိုင်ရပါတီကိုအာဏာလွှဲပေးမယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်စစ်တပ်ရဲ့အာဏာသိမ်းလုပ်ရက်ဟာစစ်တပ်ကိုယ်တိုင်စိတ်တိုင်းကျရေးဆွဲထားတဲ့ဖွဲ့စည်းပုံကိုသူတို့ဘာသာချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ထောက်ပြနေချိန်မှာပဲစစ်တပ်ပြောခွင့်ရကတော့ဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးတော့ဒီကနေ့ထပ်မံပြောခဲ့တာပါဒီနေ့နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာဆိုရင်အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးအာဏာသိမ်းခဲ့ပြီးကလေးကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်ရှင်